အမေရိကန်နိုင်ငံရေးဝန်ကြီးဂျွန်ဂယ်ရီမြန်မာနိုင်ငံကိုအခုလာဇန်သွားရောက်တဲ့အခါမှာမြန်မာအစိုးရရဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေကိုဦးစားပေးဆွေးနွေးဖို့ဆိုပြီးတော့အမေရိကန်မှာခြေစိုက်တဲ့ဒီဘာသာရေးဆိုင်ရာအဖွဲ့အစည်းအသင်းပင်းတွေလူ့ခွင့်ရေးအဖွဲ့အစည်းတွေကစုပြီးတော့နိုင်ငံရေးဝန်ကြီးကယ်ရီထံကိုစာရေးသားတောင်းဆိုထားပါတယ်မြန်မာနိုင်ငံတွင်းပြည်ပပြောင်းလဲမှုတွေရှိတယ်ဆိုပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအပါအဝင်အတော်လေးကိုစိုးရိမ်မကင်းဖြစ်စရာကောင်းတဲ့အခြေအနေတွေထဲမှာဘာသာရေးအရာကဲဆတ်မှုတိုးမြင့်လာတာဖြစ်တယ်လို့အဲ့ဒီအဖွဲ့အစည်းတွေကစုပြီးတော့ဒီမစ္စတာကယ်ရီထံပြပို့တဲ့စာရဲမှာဖော်ပြပါတယ်အဓိကအချက်ကတော့ဒီရခိုင်ပြည်နယ်အတွင်းရိုင်ဂျာမွတ်စလင်တွေကိုပြစ်မှတ်ထားကြမ်းဖက်မှုတွေဖြစ်ခဲ့တာအပြင်ပြီးခဲ့တဲ့ဒီမိထီလာအုတ်ကန်လာရှိုမန်လေးမျိုးတွေကဘာသာရေးလူမျိုးရေးအကြမ်းဖက်မှုတွေကိုထောက်ပြဖော်ပြပါတယ်ဒါ့အပြင်ယုံကြည်မှုဘာသာအကူပြောင်းဆိုင်ရာတင်းကျပ်တဲ့ဥပဒေကြမ်းတွေကိုလည်းအတည်ပြုနိုင်ဖို့မြန်မာအစိုးရကလွှတ်တော်ကိုတင်ပြထားတယ်လို့ဆိုပါတယ်ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်ဒီလက်မှတ်ပေါင်း22ခုပါတယ်အဲ့ဒီစာထဲမှာမြန်မာအစိုးရအနေနဲ့ဒီဥပဒေကြမ်းတင်သွင်းမှုကိုပယ်ဖျက်ပြီးတော့ဘာသာရေးကြမ်းဖက်မှုတွေဖြစ်စေတဲ့အကြောင်းရပ်တွေကိုအရေးယူကင်တွယ်နိုင်ဖို့ဖိအားပေးသွားရေးမစ္စတာကယ်ရီကိုသူတို့တိုက်တွန်းထားပါတယ်။လက်မှတ်ထိုးထားတဲ့အထက်မှာတော့ဒီမြန်မာရေးကိုဒီဇိုင်းမမတ်ဆောင်ရနေတဲ့ CSW တကမာလုံးဆိုင်ရာဒီခရစ်ယာန်သွေးစည်းညီညွတ်ရေးအဖွဲ့ဆိုတဲ့လူခွင့်ရေးအဖွဲ့စည်းလည်းပါပါတယ်။နိုင်ငံကြီးဝန်ကြီးကယ်ရီဟာအခုဒီဩဂတ်လဇန်းနေ့မှာမြန်မာနိုင်ငံမှာကျင်းပမယ့်အာဆီယံဒေသတွင်းအစည်းအဝေးကိုတက်ရောက်ဖို့ရှိနေတာပါ။ဝန်ကြီးကယ်ရီအနေနဲ့မြန်မာနိုင်ငံကိုရောက်တဲ့အခါမှာလက်ရှိမြန်မာနိုင်ငံရဲ့ပြည်ပပြောင်းလဲရေးမှာရှိနေတဲ့စိန်ခေါ်အကဲစမ်းချက်တွေကိုလေ့လာစူးစမ်းသွားဖို့ရှိတယ်လို့တနေ့တုန်းကပဲဒီအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ရဆယ်ကပြောခဲ့ပါတယ်။သမ္မတဥဘာမားဟာလည်းမြန်မာနိုင်ငံမှာဒီလာမယ့်နိုဝင်ဘာကျင်းပမယ့်အရှေ့အာရှနိုင်ငံများထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့ရှိနေတာပါခင်ဗျာ။